ုံစင်းတို့ချင်းမြင့်မှုတွေချုပ်နေရလို့စီးပွားရေးကျွမ်းကျင်သူတွေကသတိပေးနေချိန်မှာပဲမြန်မာနိုင်ငံထဲကအငွေစားစီးပွားရေးလုပ်ငန်းငယ်လေးတွေဖို့နေတဲ့သူကရှာဖွေစားတောက်ရမှာအခက်အခဲတွေချုပ်နေရပါတယ်။ထူးသဖြင့်မတ်တီရင်းနှီးငွေအနည်းချင်းနဲ့လုပ်ကိုင်စားတောက်နေကြရတဲ့ဈေးတွေဖို့ငွေပင်ငွေရင်းရဖို့ဟာအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကိုတပတ်တလန်းကဖြစ်ရှင်းတဲ့အနေနဲ့မြန်မာနိုင်ငံကအဓိကတက်ခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကရန်ကုန်မြို့မှာ60တချို့ကိုအတိုးမဲ့ငွေချေးတဲ့အစီအစဉ်တစ်ရပ်ကိုစတင်ဆောင်ရွက်နေပါတယ်။ရန်ကုန်တိုင်းဗဟန်းမြို့နယ်အတွင်းမှာရှိတဲ့ရာပြည်ဈေးမှာဖေဖော်ဝါရီလကစလို့စတင်စမ်းသပ်ဆောင်ရွက်နေတာလို့ NLD ဘိုးအမျိုးသမီးဖွဲ့ကဒေါ်အေးမာကပြောပြပါတယ်။
60လောက်ကိုပဲစပြီးတော့လုပ်နိုင်ပါတယ်။လူထုကို2000လုံးချီပြီးတော့ငွေ30သိန်းကိုစတင်လဲပတ်ခဲ့ပါတယ်။အခုအချိန်မှာတော့ကျွန်တော်တို့ဒီနေ့ကို900ကျန်နှုန်းနဲ့သူတို့ကိုကောက်ခံပါတယ်။2000ပြည့်တဲ့အချိန်ကနေလို့ရှိရင်တော့400လို့500လို့ပဲနောက်ပိတ်ဆုံးလို့တဲ့ငွေဒီကျွန်တော်1000ပြည့်တဲ့အချိန်ကိုကောက်ခံပါတယ်။အဲ့လိုအချိန်မှာသူတို့ကတချို့ကြတော့လည်းနေ့စဉ်ရက်ဆက်ပေးနိုင်ပါတယ်။တချို့ကြတော့လည်းရချပေါ့နော်။ဒါပေမဲ့ဒီလကုန်ရရဲ့အချိန်သူတို့ပေးဆက်ရမယ့်အချိန်ကြီးဆိုလို့ရှိရင်တော့အကုန်လုံးအပြည့်ပေးကြပါတယ်ရှင်။
တုံးမဲ့ငွေချေးပေးနေတာတွေကိုတော့6လဆန်းသက်ကာလအဖြစ် NLD ကဆောင်ရွက်သွားဖို့ရည်ရွယ်ထားပြီးအောင်မြင်မှုရရင်တိုးချက်သွားဖို့ရှိတယ်လို့လည်းပြောပါတယ်။ဒီအစီအစဉ်ကြောင့်အရင်ကနေစဉ်ဈေးရောင်းတဲ့လုပ်ငန်းအတွေ့အတိုးနှုန်းကြီးကြီးမားမားပေးနေရတဲ့ဈေးတွေတွေဖို့အသက်ရှူပေါက်ရတဲ့အခြေအနေမျိုးဖန်တီးပေးနေတယ်လို့ဆိုရမှာဖြစ်ပါတယ်။
ကျမတို့ဂျောင်းအနေပြောလာချီပြတူကို2000လုံးနဲ့ချီပြတာပေါ့နော်အတိုးကအတိုးမဲ့ပဲရှိတယ်ကျမတို့အတိုးမပေးခိုင်းသေးဘူးကတူကို2000လုံးအပြင်မှာဆိုရင်တော့အတိုးက20ကျပ်တူနဲ့ပေးရမယ်အဲ့လိုဒီဈေးစရာမတက်နိုင်ဘူးလေ
ဒီလိုနွမ်းမသူတွေရဲ့ပြဿနာတချို့ကိုဖြေရှင်းပေးနိုင်ပြီမလဲစီးပွားရေးဖွံ့ဖြိုးမှုနှိမ်ချမှုနဲ့အကြီးအကျယ်ကြုံနေရတဲ့မြန်မာနိုင်ငံမှာအခြေအနေဟာစင့်ပစက်နှမ်းပတ်တဲ့အဖြစ်မျိုးရောက်နေရတာပါဖွံ့ဖြိုးမှုအနှံ့အကျဆုံးတိုင်းပြည်တစ်ခုဖြစ်နေမြန်မာနိုင်ငံသားအများအပြားဆင်းရဲမွတ်တင်မှုတွေရင်ဆိုင်နေရတာမို့အသေးစားငွေချေးလုပ်ငန်းမျိုးဟာဒီထက်ပိုပြီးကြေကြေပြန့်ပြန့်လှုပ်ဆောင်သွားဖို့လိုမယ်လို့ပြည်သူ့မြန်မာနိုင်ငံအဝေးရောက်ညွန်မောင်းဆွေရဖွဲ့ကစီးပွားပညာရှင်တူဖြစ်တဲ့ဦးစိန်ထေးကမြင်ပါတယ
်။ကဘောဘဲကတိုင်းပြည်ရဲ့ဆင်းရဲမွတ်တင်မှုကိုလေ့လာတဲ့အခါမှာသူတို့ပြောတာကတော့လေးပုံတစ်ပုံတော့ပေါ့ဗျာကျွန်တော်နော်တိုင်းပြည်ရဲ့ဟိုဆင်းရဲနေတဲ့ဟိုဟာကအခြေအနေကဒီဆင်းရဲမွတ်တင်မှုပေါ့အဲ့ဆိုတော့လူတရာရှိရင်လူစိတ်လောက်ကအတော့ကိုချင်းနေဆိုးနေတာကြီးဒါကလွန်ခဲ့တဲ့10နှစ်ကျော်လောက်ကချင်းနေလေအဲပြီးတဲ့ခဏလို့လည်းသိမယ်ကျွန်တော်တို့ဟိုအတန်ငါတော်များရေးခင်ဖြစ်ပြီးတဲ့အခါကျတော့ကျွန်တော်တို့ research လုပ်တယ်လေ UNDP ကလုပ်တဲ့အခါမှာတချို့နေမင်းတွေမှာဆိုလို့ရှိရင်သူကဒီဆင်းရဲမှုကအတော့ကိုဆိုးနေငါချင်းပြည်နယ်ဆိုအမြင်ဆုံးလို့ဖြစ်တယ်နော်အဲ့ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကသုံးပုံနှစ်ပုံလောက်ကနော်လူရေသုံးပုံနှစ်ပုံလောက်ကလူတရာမှာဆိုရင်85 80လောက်ဟာတော့ဆင်းရဲနေတဲ့အခြေတည်းအထူးဖြင့်ဟိုပါပေါ့ဗျာစာဝန်တွေပြဿနာရှိတော့အဲ့ဒီဆင်းရဲမွေးတည်မှုကိုဟာကု NLD ကနေပြီးမှတတ်နိုင်သလောက်လုပ်နေတာကောင်းတဲ့အစီအစဉ်ဖြစ်တယ်ဒါပေမဲ့ခုနဗမာပြည်ရဲ့ဆင်းရဲမွေးတည်မှုကတိတ်ကိုမြင့်နေတဲ့ခါကျအဲ့ဒါကြီးကိုငုံမိအောင်ကာဗာဖြစ်အောင် NLD ရဲ့အနေထားလို့ဖို့တော့ခက်မယ်ဘာကြောင့်လဲဆိုတော့ငွေ NLD မှာလည်းအကန့်အသတ်တရှိမယ်ဗျာအဓိကတော့ငွေကြီးပေါ့နော်လိုအပ်တဲ့ပမာဏလောက်ကို NLD မပံ့ပိုးနိုင်ရင်တော့ဒါဟာဆိုရင်တပြီလုံးတတ်နိုင်တယ်ဆိုရင်တော့ဟိုကာဗာဖြစ်ဖို့ခက်တယ်အနေထားရှိတာပေါ့
ဒီလိုသေးစားငွေချေးလုပ်ငန်းမျိုးကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာလဲစီးပွားရေးပညာရှင်မိုဟာမက်ယူနစ်ကစတင်စမ်းသပ်ဆောင်ရွက်လာရာကအောင်မြင်မှုတွေရပူးပါတယ်သူရဲ့ Grameen Bank ကနေစင်ရသားအင်ရှင်မတွေကိုငွေထုတ်ချေးတဲ့အစီအစဉ်ကြောင့်ကိုယ်တိုင်လဲ2006ခုနှစ်မှာနိုဘဲဆုချီးမြှင့်ခံခဲ့ရတဲ့အထူးပါလက်တလော NLD ပါတီကတပိုင်းတနိုင်ပံ့ပိုးပေးနေတဲ့လုပ်ငန်းမှာတော့အောင်မြင်မှုတွေစပြီးတွေ့နေရပြီလို့တာဝန်ခံဖြစ်တဲ့ဒေါ်အေးမာကပြောပါတယ်
တချို့လူတွေကပြောပါတယ်ဒီလိုတဲ့တိုးမဲ့ငွေချေးတာဆိုလို့ရှိရင်လည်းမပေးနိုင်တဲ့လူတွေများပြီးတော့ဒီလိုလုပ်ငန်းကတဖြည်းဖြည်းနဲ့ပြိုကွက်သွားတာများတယ်ဒါမှမဟုတ်ကျွန်တော်တို့အခုအချိန်မှာတော့6လရှိပေါ့နော်ကျွန်တော်တို့ February လကစပြီးတော့ချိန်တာ6လရှိပါပြီဒါပေမဲ့ကျွန်တော်တို့အချိန်မှာဆိုတဦးကပဲဖိတ်ဆင်သွားပါတယ်သူကလည်းသူဒီပြင်နေရာယူထားတယ်တိုးချိထားတဲ့နေရာတွေကများတယ်နေများတော့သူအဲ့ဒီနေရာနေပြီးတော့ကျွန်တော်တို့2ဦးကတော့ဖိတ်ဆင်သွားပါတယ်ကျန်တဲ့48ဦးကိုကျွန်တော်တို့ဆက်လက်ပြီးတော့ချိန်နိုင်ပြီးတော့အခုတော့ဒီလူအတဲ့ငူထမဆိုင်ပြီးကျမတို့လူအယောက်90ကိုရှိနေပါတယ်။ကျွန်တော်တရားမှာဆိုတော့4ယောက်လောက်မပေးနိုင်ဘူးပေါ့။4,96ယောက်ကနှောင်းလောက်ကအောင်မြင်တယ်လို့ကျမတို့ဆိုနိုင်ပါတယ်ရှင်
။တိုင်းပြည်ကလူများပြားတွေ့တိတိသာထောက်ကူဖြစ်စေမဲ့အသေးစားငွေချင်းကားတဲ့လုပ်ငန်းကိုမြို့ပြဒေသမှာသာမကမြန်မာနိုင်ငံသားအများစုရှိရာကျေးလက်ဒေသတွေမှာပါဆောင်ရွက်သွားဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်ဦးစိန်ထေးကမြင်ပါတယ်။အထူးသဖြင့်ကတော့ဒီလိုအစီအမံတွေကိုအစိုးရကစိုက်ထုတ်ဆောင်ရွက်သွားမှသာတိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုမှာအထောက်အကူဖြစ်လာလိမ့်မယ်လို့ဆိုပါတယ်။
ဒါမှမဟုတ်ပြီးဟာအများစုကတော့မှနေတယ်เนาะတော့မှနေတယ်တော့မှနေတဲ့ပြင်လုပ်ငန်းနဲ့ပြန်ကြည့်ရင်လေယာဉ်လုပ်ငန်းဖြစ်တယ်လေယာဉ်လုပ်ငန်းဟာ90ခန်းလောက်ရှိတော့ခါတော့လူကြီးရ70ခန်းလောက်ရှိတယ်အဲ့လူကြီးတွေကို focus လုပ်เนาะအဲ့လုပ်ငန်းတွေလေယာဉ်လုပ်ငန်းတွေကိုဥပမာစိုက်ပျိုးစီချင်းတွေမလုံလောက်ဒါပေးရမှာပေါ့ဒါက lay along and a patata. Not to go at another, these are with you, which is like a new money that you receive, yeah? No, you know, a sheet of it. No, I knew money that you to a lungani, but Masayo Longanoshima, yeah? Lungani, Kuai Longani, Dilu Lungani, who, eh, these are with you, which you have Muria, Bambu Bimasua, budget chapiloche, da, aluminum tea of my work. General Pomananga Maku, let's see, yeah? Manigabe, no, DG, Yinane, the Bawadang with a young, no, young Yale Nanganya, young Wiga, not at the man, not billion your sheet. Any person, I don't want my boy. Kusua de Puebia.
ဒီစီဝိုင်းအကြံပေးဖွဲ့တဲ့ချစ်တဲ့ဆရာဦးမြင့်နဲ့ပြောသွားတယ်စီဝိုင်းဒီဆေးရမိုးတွေမူပါပြောင်းလို့ရမယ်ရဖောင်းလို့ရမယ်တကယ်ရဖောင်းလို့ရမယ်အဲ့လိုလုပ်လာလို့ရှိရင်တိုင်းပြည်အခြေအနေတက်လာပါမယ်နှစ်ထောင်ကိုခုနှစ်ကောင်ပိုင်းကမြန်မာနိုင်ငံကစီဝိုင်းအခြေအနေတွေအလားအလာတွေကိုအကဲခတ်ဖို့တွားရောက်ခဲ့တဲ့စီဝိုင်းနိုဘယ်ဆုရှင်ပမောက္ခဂျိုးဆပ်စတစ်ကလစ်ကတော့သူ